အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆုံးဆုံးဖြစ်ခဲ့ရတဲ့တောမီလောင်ကျွမ်းမှုမှာတည်ဆုံးသူတွေရဲ့အလောင်းတွေကိုရှာဖွေဖို့ဝင်ထပ်မံတွေ့ရှိတဲ့အတွက်တည်ဆုံးသူရေးအတွက်စုစုပေါင်းအခုဆိုရင်48ယောက်တိရှိနေပါပြီ။လူဦးရေ 28,000 ရှိပြီးရပိုင်းအတွင်းမီးလောင်ကျွမ်းမှုကြောင့်အင်ဂျင်9000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာတော့ရှာဖွေရေးအဖွဲ့တွေကအနှံ့ခံခွေးတွေ DNA မျိုးဗီဇာစစ်ဆေးမှုတွေနဲ့ရှာဖွေနေကြတာပါ။ပျောက်ဆုံးသူရေးအတွက်ကတော့200ယောက်တိရှိနေဆဲဖြစ်ပါတယ်။မြို့ရဲ့မြောက်ဘက်နဲ့အရှေ့ဘက်မှာတောမီဆက်လက်လောင်ကျွမ်းနေဆဲဖြစ်ပြီးအရေးပေါ်ဝန်ထမ်းတွေလည်းရှာဖွေလုပ်ငန်းတွေဆက်လုပ်နေကြတာပါ။မင်းကထပ်မံရှာဖွေတွေ့ရှိခဲ့တဲ့အလောင်း6လောင်းဟာနေနေမှာတွေ့ရတာဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့ကပြောပါရယ်။အနာမဏီကဘေးလွရာပြောင်းရွှေ့ဖို့တတ်နိုင်ဆုံးသတိပေးခဲ့တဲ့အကြောင်းနဲ့လက်ရှိမီးဘေးအန္တရာယ်ကိုဖြေရှင်းပေးပြီးနောက်ပိုင်းမှာတော့ရှေ့နာကတ်အတွက်သင်ခန်းစာယူနိုင်စရာတွေကိုလေ့လာနိုင်မှာဖြစ်ကြောင်းလဲပြောဆိုခဲ့တာပါ။မင်းနောက်ပိုင်းအထိကတော့မီးလောင်ကျွမ်းမှုရဲ့35%လောက်ကိုထိန်းချုပ်နိုင်ခဲ့တာပါ။မီးလောင်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့ဆက်လက်စုံစမ်းနေဆဲဖြစ်ပါရယ်။